မုံရမြို့နယ်လက်ဗရောင်းတောင်ဒေသမှာလေသမားအရေးလှုပ်ရှားသူတူကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်လေသမားတွေဘက်ကလည်းဝန်ပောင်ကျင်းနေလောက်ကတရားဝင်တဲ့အုပ်ကိုဒေသခံတွေကဖမ်းဆီးထားပါတယ်ဒီချိန်တွေကြောင့်မနေ့ကညပိုင်းနဲ့အခုဒီနေ့မနေ့စောစောပိုင်းအချိန်ထိလုံခြုံရေးရဲတွေနဲ့ဒေသခံတွေကမှာတင်းမာမှုတွေဖြစ်နေပါတယ်မနေ့ကညဆက်တနေလောက်ကစပြီးတော့လုံခြုံရေးအာဏာပိုင်တွေကမ မေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။လက်မတော်ဒေတာကန်ဒီကိုအကူအညီပေးနေတဲ့ကိုအောင်စုကိုဖမ်းဆီးသွားပြီးတဲ့နောက်မှာတော့တရုတ်လူမျိုးများပါတဲ့ကာဒစီဟာလက်မတော်တောင်ဆယ်တဲရွာကိုရောက်ရှိလာခဲ့တာပါ။ကျင်းဒီစီမံကိန်းအတွက်တင်ဆီထားတဲ့လေယာဉ်မြေတွေပေါ်မှာတိုင်ဆိုင်ဖို့အတွက်ရောက်လာတဲ့ကားနဲ့ပါလာတဲ့တရုတ်ဝန်ထမ်းနှစ်ဦးကိုလက်သမားတွေကထွက်ခွာခွင့်မပေးရကနေတင်းမာမှုတွေဆက်ဖြစ်လာပါတယ်။ည၈နာရီအချိန်ကစပြီးရဲရင်ကအလုံးရင်းနဲ့လက်ဘရောင်းတောင်တဝိုက်မှာနေရာယူထားပါတယ်။ည၁၇နာရီကျော်အချိန်လောက်မှာတော့ဇီရောဆမ်းမြဝတီကျောင်းတိုက်ဘက်ကိုပစ်ခတ်မှုတွေစတင်ခဲ့ကြောင်းဆမ်းမြဝတီကျောင်းတိုက်ကဆရာတော်ဦးဟာလောကကမိန့်ပါတယ်
။ဇီရောကျောင်းကအာအင်မတန်အင်းအားနည်းတယ်ရွာလည်းတိတ်မရှိတော့ဘူး။အဲ့ဒီအာနေချက်ကိုအရင်ဝင်းဖြိုတဲ့သဘောပေါ့ဗျာ။အဲကျင်းကြီးတော်တော်များတယ်ဗျာ။မမတ်မိလောင်ကိုဖြစ်တယ်။အခုတော့သူတို့ပြန်ဆုတ်သွားတယ်။ဆုံးတယ်ဒါပေမဲ့ဟိုပြန်ပြီးတော့တက်ဖို့ရန်တို့အခု0 0ရွာတဲ့အနောက်ဘက်မှာကားနှစ်စီးရနောက်ဘက်ကိုဥတည်ပြီးတော့ဆက်နှုတ်ထားတဲ့အနေထားနဲ့တွေ့မြင်တယ်ဒီကြောက်ရံကြီးရွာထဲမှာကားနဲ့တစည်းမိတစည်းရဲတွေကိုလာပြီးတော့ချက်နေတယ်ဟိုဆက်နှက်ပြီးတော့လည်းဝမ်မောင်ဘက်ကနေပြီးတော့ယူနီဖောင်းတွေဝတ်ပြီးတော့ဒီဘက်ကိုလာတော့ပြီးသိနေတယ်ဆယ်တဲ့ရွာရဲ့နောက်ဘက်ကိုလည်းရဲတွေအလုံးကြီးနဲ့ရောက်ရှိပြီးတော့နေတယ
်ကြောက်ဖြူတိုင်း0 0ဆတဲ့ရွာတွေဟာအနီးတစ်ဝိုက်ကရွာတွေဖြစ်ပြီးကျောက်ဖြူတိုင်းရွာဘက်ကနေရဲရင်အားတွေနဲ့ဝင်ရောက်ပစ်ခတ်ခဲ့ကြအောင်ရွာသူတို့ကလည်းဆိုပါတယ
်ပစ်ခတ်တာတွေလုပ်နေပါတယ်ရှင်တနက်ပစ်တာတော့အပယ်လေကတော့သူ့လိုပဲဟုတ်ရေရုံနဲ့လည်းပြည့်တယ်ရှင
်တာစီခံထားရတဲ့တရုတ်ဝန်ထမ်းတွေနဲ့ရွာသားတွေကြားမှာတင်းမာမှုတွေမရှိသလိုတရုတ်ဝန်ထမ်းတွေကိုကောင်းမွန်စွာထားရတယ်လို့လည်းရွာသားတွေဘက်ကဆိုပါတယ်ညနေပိုင်းမှာစားလင်းကြီးမြို့နယ်အုပ်ချုပ်ရေးမှူးနဲ့ခရိုင်အုပ်ချုပ်ရေးမှူးတွေလည်းလာရောက်ညှိနှိုင်းခဲ့ကြတယ်လို့ဆိုပါတယ်တရုတ်ဝန်ထမ်းတွေကိုတားဆီးပြီးညှိနှိုင်းမှုတွေလုပ်ခဲ့ရတဲ့အကြောင်းကိုလည်းဆရာတော်ကစက်မိတ်ပါတယ
်။အဓိကခေါ်ထားရတဲ့အကြောင်းရင်းကများဒီကနေ့ဒါအုပ်ချုပ်ရေးမှူးဦးကျော်တောင်းနေလာတယ်ခရိုင်မှုလည်းလာတယ်ပေါ့နော်။ဒါတဲ့အချိန်မှာအဓိကတော့ဒီရွာသားတွေကသူတို့ဖြစ်စီနေတာခြံဝင်းထဲမှာစူးစူးခတ်ခံလိုက်ရတဲ့ဧက150ကျော်ပြန်လည်ပြီးတော့လှူစားခြင်းညာတယ်။အဲ့ဒီအတွက်ဆွေးနွေးခြင်းညာအဲ့ဒါကိုသူတို့ဘက်ကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်ကြီးဆုံးဖြတ်ချက်ပေးနိုင်တဲ့ပုဂ္ဂိုလ်တွေလာမယ်နဲ့ဥချွေရမှုတွေခရိုင်မှုတာလာခဲ့ပြီးတော့အဖြေတစုံတရာကိုမပေးနိုင်တာအဲ့ဒါကိုဥချွေရမှုတွေခရိုင်မှုကတော့မနှက်ညငါမှာဆွေးနွေးနိုင်ပါမယ်ဆိုပြီးတော့ပြောသွားတယ်အဲ့ဒါကြောင့်မို့လို့ဒီလူတွေကိုပေါ့ဗျာအခုဒါလက်ရှိခဏခေါ်ထားတယ်ပေါ့နော်
ညနေပိုင်းမှာတော့ရွာသားတွေကသူတို့ရွာတွေကိုအကြမ်းဖက်မှုတွေမလုပ်ဖို့အာဏာပိုင်တွေကိုပြောဆိုထားခဲ့ပြီးတနင်္လာနေ့မှာဆက်ဆွေးနွေးဖို့ပြောဆိုထားပါတယ်။အာဏာပိုင်တွေဘက်ကလည်းသဘောတူခဲ့တယ်ဆိုပြီးရွာသားတွေဘက်ကဆိုပါတယ်။အခြေအနေတွေကိုမေးမြန်းဖို့အတွက်စားလင်းကြီးမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်တောင်းကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။ကြက်ဖြူတိုင်းရွာမှာထားခဲ့တဲ့အာဏာပိုင်တွေရဲ့ကားတွေစိုက်ကယ်တွေလည်းဖျက်ဆီးခံရတယ်ဆိုပြီးဆရာတော်ကစက်မိန်ပါတယ်။
အဲဒီ070ဘက်ကမဟုတ်ဘူးညသူတို့တဲကိုတဲ့ကြောက်ပြန်ရွာဘက်ကကြာကြောက်ပြန်တန်းကြောင်းထဲမှာထားခဲ့တယ်အဟုတ်အဲအဲကားမှန်ရွာတွေရိုက်ခွဲတယ်လို့
လက်ပောင်းတော်ဒေတာကန်တွေကတော့သူတို့ရဲ့လေယာဉ်မြေတွေကိုပြန်လည်လုတ်ကင်စားတောက်နိုင်ဖို့အတွက်စူးစမ်းနေစေဖြစ်တယ်လို့သူတို့စိုက်ခင်းတွေကိုခြံစည်းတွေထက်ခတ်နေတဲ့အတွက်တင်းမာမှုတွေဖြစ်နေကြပြီးအခုလိုမျိုးမျက်ရည်ဘုံတွေနဲ့ပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ရပါတယ်လက်ပောင်းတော်ကျင်းနီစီမံကိန်းဟာအစိုးရနဲ့ဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝပ်ပေါင်ကုမ္ပဏီတို့အကျိုးထူပူးပေါင်းလုပ်ဆောင်တဲ့စီမံကိန်းလည်းဖြစ်ပါတယ်ရှင်